တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်16533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of Begawinya
Ba Dota Shin Mya Shin Set Let Thong Lwin Pe Me A Season Ga Raw Tin Ne Tin Jam Ma Yi A Season Me Phit Par Le Shin
Chen Jin Ta Na Chen Hari Ba Sen Lan Sen Ma Ji Pyo Shui Chen Ni
Dota Shin Mya Shin Jam Ma Pyo Shui Lu Khaw Lwin Jam Ma Yi Kan Na Ma ကျမမလေးနဲ့
ကျမမေသူတို့လေ့လာထားတဲ့
တံဖြိုစည်းရဲ့အစွမ်းတတိဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်။မလေးဘာတွေလုပ်နေရလဲ?ဘာအသေးတွေခူးနေရလဲ?
အော်မေသူပါလား။တံဖြိုစည်းတွေခူးနေတာပါမေသူရဲ့။မလေးကတံဖြိုစည်းဖြော်ရည်ကိုနေ့တိုင်းဖြော်တောက်တာ။ဒါကြောင့်တံဖြိုစည်းခူးနေတာပေါ့ကွာ
။ဟုတ်လား။မေသူကတော့တံဖြိုစည်းကိုမစားဖြစ်ဘူး။တံမြာစည်းတော့စားတယ်။
ဒါဆိုရင်မေသူတော့ခင်းနောက်ကြကြံခဲ့ပြီ
။ဘာလို့ခင်းနောက်ကြကြံခဲ့ရမှာလဲတငယ်ချင်းရဲ့
။အော်တံဖြိုသီးကိုမစားဘူးလို့ပြောလို့ပါကွာ။မေသူကတံဖြိုသီးရဲ့အစွမ်းထက်တဲ့ဓာတ်တတိတွေနဲ့အသုံးဝင်ပုံအကြောင်းတွေကိုမသိသေးဘူးကို
။ဖယ်သိပါမလဲမာလေးရဲ့။ဒါနဲ့မာလေးကရောသိနေလို့လား
။သိသူဖော်စားမသိသူကြော်သွားဆိုတဲ့စကားလည်းရှိရဲ့လေ။မေသူကတံဖြိုသီးရဲ့အသုံးဝင်ပုံကိုမသိသေးလို့ပါ။တံဖြိုသီးဖြော်ရည်ကိုနေ့တိုင်းတောက်ပင်ရင်ခန္ဓာကိုယ်တွင်းစနစ်ကိုတန့်စင်စေရဲ့လေ။အဲ့ဒါကြောင့်မလေးကနေ့တိုင်းဖြော်တောက်ပေးတာ။နောက်ပြီးတံဖြိုသီးအရင်နဲ့တံလွင်စီကိုရောပြီးတောက်ရင်တဲချီမှာကြောက်တဲတာတွေကိုလည်းပျော်စီတယ်တဲ့
။ဟုတ်လားမလေး။ဒါဆိုရင်စဉ်းစားထက်တဲ့သဘာဝစီတလက်ပေါ့နော်
။ဟုတ်တယ်မေသူရဲ့။ဒါရင်မကသေးဘူး။လက်ဆက်တဲ့တံဖြိုသီးအရင်ကစီးကြောက်ကိုပျော်စီတဲ့အစွမ်းတတိလည်းရှိတယ်။တံဖြိုသီးမှာအစိတ်တွေကိုကင်းစင်စေပြီးသွင်းတက်စင်စေတဲ့အစွမ်းတတိတွေလည်းပါဝင်နေတယ်လေ။အဲ့ဒါကြောင့်မလေးလည်းခြံထဲမှာတံဖြိုပင်တစ်ပင်စိုက်ထားတာနဲ့အခုမှပဲတမိုးရှိမှန်သိလာရတော့တယ်။
အင်းမေသူလည်းတံဖြိုသီးရဲ့အသုံးဝင်ပုံတွေကိုမာလေးပြပြမှာပဲသိရတာ
ဒါရင်မကသေးဘူးမေသူရဲ့နှစ်ကျဲကောင်နဲ့ပြားတုတ်တာခံရရင်တံဖြိုသီးအရင်နဲ့လိမ့်ပေးလိုက်ရင်နာကျင်နာတွေကိုလည်းတက်တာစီတယ်တဲ့
အင်းထူးထူးဆန်းဆန်းပဲနော်မာလေးရောအဲ့ဒီနေကိုဆန်းလို့ကြည့်ဘူးပြီလားယင
်တခါမှတော့ဆန်းပြီးတော့မလုပ်သေးဘူးဒါပေမဲ့ကိုတိထားတော့တခြားသူတွေဖြစ်ရင်ကုသပေးလို့ရတာပေါ့
မာလေးပြောတာမေသူလည်းလက်ခံပါတယ်အော်ဒါနဲ့အခုမေသူနာဆင်းနေတယ်တံဖြိုသီးဖြော်ရည်တောက်ရင်ကောင်းမလားမသိဘူးနော်
သိကောင်းတာဗောမေသူရဲ့တံဖြိုသီးဟာကူးဆက်ပိုးဝင်တာနဲ့ဆက်ဆက်တဲ့နာမကျန်းမှုအအေးမိတာတွေကိုတတ်တာစီတယ်ကဲကဲကဲမေသူနဲ့မာလေးတို့အိမ်ထဲဝင်ပြီးတံဖြိုသီးဖြော်ရည်တောက်ကြရအောင်နော်မေသူကိုလည်းတံဖြိုသီးလက်ဆောင်ပေးလိုက်အောင်မယ
်ကျေးဇူးပဲတငယ်ချင်းရဲ့မေသူကတံဖြိုသီးကိုတံမြာသီးလောက်အစွမ်းတက်တိမရှိဘူးလို့ထင်ခဲ့မိတာမာလေးပြပြမှပဲသိရတော့တာမာလေးကတံဖြိုသီးအကြောင်းကိုဘလို့လို့သိနေရလဲဟင
်ဟိုတလောကညီမလေးဝယ်လာတဲ့ Gold Hat ကျမကြီးနဲ့လာပါကြတဲ့အတွက်အမှတ်440မှာစာရေးသူဇူရင်သားထားတဲ့တံဖြိုသီးနဲ့အစွမ်းတတိဆိုတဲ့ကျမ်းမာရေးဆောင်ပါလေးကိုဖတ်ပြီးလို့ပါတငယ်ချင်းရယ
်မလေးကမေသူကိုကျမ်းမာရေးအသိပညာတွေဝင်မြပေးလို့ကျေးဇူးတင်တယ်နော
်ကဲတငယ်ချင်းတံဖြိုသီးဖြော်ရည်တောက်ကြမယ်နော်အင်ပြန်လက်ဆောင်လဲတံဖြိုသီးကိုပေးလိုက်အောင်မယ်နော
်ကျေးဇူးပါပဲတငယ်ချင်းရယ
်သောတာရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်ကျမ်းမာရေးကဏ္ဍမှာကျမမာလေးနဲ့
ကျမမေသူတို့က
တံဖြိုသီးရဲ့အစွမ်းတတိဆိုတဲ့အကြောင်းလေးကိုတင်ဆက်ပေးခဲ့သလို
နောက်လာမယ့်အချိန်မှာဘလို့အကြောင်းအရာလေးတွေတင်ဆက်ပေးဦးမလဲဆိုတာကိုသိရလေအောင
်စောင့်မျှော်နားဆင်အားပေးကြပါဦးလားရှင် ကျေးဇူးတင်ပါတယ်ရှင
်ဘုဒ္ဓချင်းတိုင်းတော်ထဲမှာလူသားများအတွေ့လူသားတယောက်စတဲ့ရှာပြီโอ้ตวยรอตนเปยยงจีนดีเฉยมาลบีตะสนเปกันเยชูเยตนเนอตวยรอตะโกจองเบยงจีอตวยตนจนเอาตัวตวยตนดีอตวยรอตะโกชินตังเซตะโกดอNeedan ka za ta ya zeye Di che ma sa da le ga lo mya aw nyin pyo shwe lo to ka we bi oh mo ha kin bi to me lo ye di bo wa ye sai cha pyo shwe le nai jin ga di a twe do da goJi a twe
twe
to no atwa
twe
to
ni
a twe ro da go shen tan ze da go do yeah ji nya a twe ro jin nei dan ka za cha ya ze di a twe ro go yong ji jin ne ka
နာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်တတာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။မင်္ဂလာနေ့တဲ့တို့ကျွန်တော်အားလုံးစိတ်ရောကိုယ်ပါရှင်လန်းဝမ်းမြောက်နိုင်ကြပါစေ။ကိုရောဖျားဒီတင်တော့ဘောကောင်းချီးမင်္ဂလာအများကြီးတွန်းလောင်းချပေးခြင်းခံရပြီးတော့အမြဲတမ်းပဲဖျားသခင်ရဲ့ကောင်းမြတ်ခြင်းနဲ့တူဒီနေ့နေ့ရက်တဲ့မှာတင်တော့ရတတ်တာပါဆိုရှင်အောင်မြင်ခြင်းအပြည့်အဝနဲ့ရှေ့ဆက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ခြေတော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲအဓိကပေးသွားခြင်းတဲ့သတင်းစကားကတော့တမန်တရားတမန်တရားဒီကျွန်တော်အားလုံးအတွက်အလွန်မှပဲရေးကြည့်တဲ့တမန်တရားဖြစ်ပါတယ်အမှန်တရားဒီတမန်တရားမှာရှိတယ်တမန်တရားဒီကျွန်တော်ဘုရားသခင်ရဲ့နှုတ်ကပတ်တော်ဖြစ်တယ်ဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုကျွန်တော်အားလုံးကနေ့စဉ်နေ့တိုင်းအသက်တာမှာဆိုရှင်အမြဲတမ်းပဲလေ့လာပြီးတော့ဘုရားနဲ့စကားများများပြောဖို့ဖြစ်ပါတယ်ကျွန်တော်မိတ်ဆွေပေါင်းတို့လောကရဲ့လယ်မှာဆိုရှင်ကျွန်တော်ရှောင်းလန်းနေတဲ့ခါမှာကျွန်တော်ရဲ့အသက်တာမှာဆိုရှင်အမြဲတမ်းပဲအမှန်ကန်တဲ့လမ်းစဉ်ကိုရှောင်းလန်းနိုင်ဖို့ဘုရားရဲ့လိုတော်တိုင်းလမ်းရှောင်းနိုင်ဖို့ဘုရားသခင်ကဆိုရှင်မှန်ကန်တဲ့ဘုရားဖြစ်တယ်စစ်မှန်တဲ့ဘုရားဖြစ်တယ်အထက်ရမှာရှိတဲ့ဘုရားသခင်ကကျွန်တော်တို့အတွက်နေရာအတီတကျထားတော်မူတဲ့ဘုရားဖြစ်တယ်အဲ့ဒီဘုရားရှိတဲ့နေရာမှာကျွန်တော်အားလုံးကဆိုရှင်သွားလာရမယ်ဒီခရီးစဉ်ကဆိုရှင်ဘယ်တော့မှမတိမ်မယိမ်ပဲနဲ့အသက်တာမှာအကောင်းဆုံးရှောင်းလန်းနိုင်ဖို့ရန်အတွက်လန်းညွန်နိုင်ဖို့လန်းညွန်တိကျနဲ့ပေါ်ပြထားတဲ့အရာကနှုတ်ကပတ်တော်တမန်ကျမ်းစာမှာရှိပါတယ်ချစ်တော်မိတ်ဆွေပေါင်းတို့လောကမှာလူသားအချင်းချင်းကလန်းညွန်ရင်လန်းညွန်ရင်နဲ့ကျွန်တော်အားလုံးကဆိုရှင်အကန့်အကန့်ချင်းလမ်းပြတဲ့ခါမှာကြောက်သေးကိုရောက်လို့ရောက်မမ်းမသိရောက်သွားတဲ့လူတွေလည်းတပုံကြီးပဲဒါတော့ဒီနေ့ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်နှုတ်ကပတ်တော်နဲ့တွင်တင်ပြီးတော့ဟောကြားနေလို့သင်တို့လက်ခံရမှာမဟုတ်ဘူးကျွန်တော်နှုတ်ကပတ်တော်နဲ့တွင်တင်ပြီးတော့ဟောကြားချက်အားလုံးကမှန်သလားမှားသလားကိုယ့်ရဲ့တရားဟောဆရာဟောနေတဲ့ကိုယ့်ရဲ့အ
အသင်းတော်မှာပလင်ပေါ်မှာတက်ပြီးတော့ဟောနေတဲ့အဲ့ဒီပါစတာပြောတဲ့စကားကမှန်သလားမှားသလားဖရာသခင်ထံကလာတဲ့ဝိညာဉ်တော်နဲ့ပါရှိတဲ့နှုတ်ကပတ်တော်ဟောမဟုတ်ဆန်းစင့်တယ်ဆိုရင်သင်ရဲ့ဘဝသက်တာမှာနှုတ်ကပတ်တော်တမာချန်းစာကအပြည့်ရှိပါတယ်နှုတ်ကပတ်တော်တမာချန်းစာတိုင်းသွန်သင်ခြင်းမရှိတဲ့ကျွန်တော်ရဲ့အသင်းတော်ခေါင်းဆောင်တွေရဲ့လမ်းပြမှုနောက်ကိုကျွန်တော်လိုက်နေတယ်ဆိုရင်ကျွန်တော်အားလုံးကဆိုရှင်တော့သင်ခြင်းရဲ့ကြောက်ကမန်းတွေကိုကျွန်တော်အားလုံးကစောက်ထိုးမိုးမြော်ကြသွားနိုင်တယ်အဲ့တော့ကြောင့်အမှန်တရားသည်တမာတရားမှာရှိတဲ့အတွက်ကြောင့်မိတ်ဆွေပေါင်းတို့အားလုံးတို့ကိုဒီနေ့အဲ့ဒီတမာတရားသည်ကျွန်တော်တို့အတွက်အလုံးရေးပါတဲ့နှုတ်ကပတ်တော်ဖြစ်ပါတယ်။အဲဒီနှုတ်ကပတ်တော်ကိုကျွန်တော်အားလုံးကဆိုရှင်ပိတ်ထားပြီးတော့ကျွန်တော်ရဲ့အိမ်မှာရှင့်နေရုံနဲ့မပြီးပါဘူးချစ်တော်မိတ်ဆွေပေါင်းတို့။အဲဒီနှုတ်ကပတ်တော်ကိုကျွန်တော်ဘာလုပ်ရမလဲ။မိမိရဲ့နေအိမ်မှာဆိုရှင်ကျွန်တော်ဘာလုပ်ကြမလဲ။မိသားစုအားလုံးနှုတ်ကပတ်တော်ကိုဖွင့်ဟားပြီးတော့နှုတ်ကပတ်တော်ထဲမှာဖော်ပြထားတဲ့ဘုရားရဲ့ဂရုတော်လေးဘုရားသခင်ရဲ့ကျွန်တော်ပေါ်မှာဆိုရှင်ထားရှိတဲ့မေတ္တာတွေဘုရားသခင်ကဆိုရှင်ကျွန်တော်ပေါ်မှာဆိုရှင်စိုးရိမ်ကြောင်းကြစွာနဲ့သွန်သင်ထားတဲ့သွန်သင်ချက်တွေကျွန်တော်ရအသက်တာမှာဆိုချင်းဝิญဉေးသက်တာမှာဘလို့နီးအပြင်အသက်ရှင်ရမလဲဖခင်ရဲ့သားသမီးတွေဘလို့ရှောက်လန်းရမလဲအပြတ်မောက်တွေတားဆီးတွေစာတန်ရဲ့နှောက်ရှက်မှုတွေကိုကျွန်တော်ဘလို့ကြော်လွားနိုင်ရမလဲနှုတ်ကပတ်တော်ထဲမှာအဖြစ်မှန်အားလုံးရှိတယ်ဒါကြောင့်နှုတ်ကပတ်တော်ထဲမှာအဖြစ်မှန်အားလုံးရှိပါတယ်ချစ်တော်မိတ်ဆွေပေါင်းတို့အဖြစ်မှန်အားလုံးအမှန်တရားအားလုံးကသင်ရဲ့သင်အုပ်ဆရာပေါ်မှာမရှိဘူးအဖြစ်မှန်ဒီနှုတ်ကပတ်တော်မှာရှိတဲ့အတွက်ကြောင့်ဒီနေ့အသင်းသူအသင်းသားများနှုတ်ကပတ်တော်ကိုလေ့လာဖို့ရည်ကြီးတယ်။ကဘာပေါ်မှာရှိတဲ့ကဘာသူကဘာသားများအားလုံးကဘုရားရဲ့နှုတ်ကပတ်တော်ကိုရှာဖွေစူးစမ်းဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကြောင့်နှုတ်ကပတ်တော်ထဲမှာဆိုရှင်ကိုတော်ဤတမာတရားအဖြစ်သူတို့ကိုတန်ရှင်းစေပါ။ကိုတော်ဤနှုတ်ကပတ်တော်သည်တမာတရားဖြစ်၏။ဒီနေ့ရှင်ဝါခန်းကြီး19ပိုက်ငယ်19မှာဖော်ပြထားတယ်။ဘုရားသခင်ရဲ့တမာတရားအဖြစ်တန်ရှင်းစေပါ။ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်အပြစ်တရားတဲမှာအပြစ်နှုံအိုင်တဲမှာကျွန်တော်အားလုံးကညစ်ပတ်ပြီးတော့ပေတူးနေကြတယ်နော်ကျွန်တော်ရဲ့အသက်တာကလက်နီးဆုပ်လောက်တောင်မှတခါတဲ့လက်နီးဆုပ်ထက်ညစ်ပတ်နွမ်းရတဲ့လူသဘောလူမနောစိတ်ရိုင်းနေတဲ့အသက်ရှင်နေကြတယ်နေ့တိုင်းကျွန်တော်ကဆိုရှင်အပြစ်တရားကိုများစွာလုပ်ကြတယ်အဲ့တော့ကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာနှုတ်ကမတော့တမာတရားမရှိဘူးဆိုရင်ကျွန်တော်အပြစ်ကတော့ရှင်ကျွန်တော်မှဆိုရှင်ပေချန်နေတဲ့ຢာတွေဘလို့မှရှော်ပြစ်လို့ရမှာမဟုတ်ဘူးချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကိုတော်ရဲ့တမာတရားအဖြစ်လူတွေကိုတန်ရှင်းစေပါနှုတ်ကပတ်တော်ဟာကျွန်တော်ကိုအမှန်တရားထောက်ပြတယ်ကျွန်တော်ရဲ့ဘဝတတမှာကိုရိုနဲ့မျက်နှာချင်းဆိုင်စကားပြောတာဖြစ်တယ်ကိုရိုရှင်ပြားနေတဲ့စကားပြောတဲ့ခါမှဆိုရှင်ကိုတော်ထံကနေမှကျွန်တော်ကိုဝိညာဉ်တော်အဖြစ်ပြန်လဲတိုးထီးတဲ့ခါမှကျွန်တော်ရဲ့အသက်တာကဆိုရှင်ဖြူစင်သောတတတန်ရှင်းသောတတကိုရိုရှင်ပြားကျွန်တော်ကိုတခါတဲ့စေချောပေးတဲ့အသက်တာနဲ့ကျွန်တော်အားလုံးကတန်ရှင်းဖြူစင်မှာဖြစ်တယ်။ဒါကြောင့်ကိုရောဤနှုတ်ကပတ်တော်သည်တမာတရားဖြစ်တယ်။ဒီနေ့ကိုရောရှင်ပြားရဲ့နှုတ်ကပတ်တော်နှုတ်တော်တွေအားလုံးကတမာတရားဖြစ်တယ်။နော်။ဒါကြောင့်ဒီတမာတရားဖြစ်တဲ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုကျွန်တော်အားလုံးကအသက်တာမှာဆိုရှင်မိတီးဖို့မိခိုးဖို့ကိုးစားဖို့နှုတ်ကပတ်တော်ကိုအမြဲတမ်းပဲနေလာဖို့ရန်အတွက်ရန်ရည်ကြည့်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ကိုရောရဲ့တမာတရားလို့ဆိုတဲ့ခါမှာဆိုရှင်သင်နဲ့ကျွန်တော်ရဲ့ထင်မြင်ယူဆချက်လောမဟုတ်ပါဘူးချစ်တော်မိတ်ဆွေပေါင်းတို့ဖယားသခင်ရဲ့တမာတရားလို့ပြောလိုက်တာ ਨੇ အဲ့ဒီတမာတရားကိုကျွန်တော်ကဆိုရှင်ကိုယ့်ရဲ့ထင်မြင်ယူဆချက်တွေ ਨੇ ဖယားရှိတရားရှိလူတွေရဲ့ရှိမှာဆိုရှင်ကျွန်တော်အားလုံးကတွန်တင်နေဖို့မဟုတ်ဘူးဖယားရဲ့နှုတ်တော်အတွက်ကဘာရှိတယ်လဲဆိုတာကိုဖွင့်ပြဖို့ဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်ဆိုရှင်ကျွန်တော်ကဆိုရှင်ဖယားရဲ့နှုတ်ကပတ်တော်ကတမာတရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီကိုရောရဲ့တမာတရားလို့ဆိုတဲ့ခါမှာသင်နဲ့ကျွန်တော်တို့ရဲ့ထင်မြင်ယူဆချက်တွေမဟုတ်ဘူးဒီနေ့ကျွန်တော်တို့အားလုံးကထင်းမြေယူစားချက်တင်တဲ့လူတွေကပျော်ဟောပြီးတော့လူတွေကိုတခါတည်းသွေးဆောင်ပြီးတော့ဖျားယောင်းပြီးတော့တုံတင်နေကြတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့လူတွေကလည်းပဲအဲ့ဒီလိုပျော်ဟောပြီးတော့နောက်ကိုလိုက်တဲ့ခါမှာတရားနောက်ကိုလိုက်ရင်းနဲ့ကျွန်တော်အားလုံးကအဲ့ဒီတရားနောက်ကိုလိုက်ရင်းနဲ့ဖျားနောက်ကိုမလိုက်ဘဲနဲ့ခေါင်းဆောင်နောက်ကိုလိုက်တဲ့ခါမှာကျွန်တော်အားလုံးကဆိုရှင်ဖျားနဲ့ဝေးတဲ့ဝေးတဲ့နေရာရောက်နေကြတယ်အာခေါင်းဆောင်ပြောရင်ပြီးတာပဲငါတို့တမာတရားဆိုတဲ့နှုတ်ကပတ်တော်ကိုဖတ်ဆရာမလိုဘူးငါတို့တရားဟောဆရာငါတို့ရဲ့သင်ဥဆရာဖန်းရင်ရပြီတိုးတိုးသင်ရင်ရပြီသူပြောတဲ့အတိုင်းပဲငါတို့လိုက်မယ်လို့ပြောတဲ့ခါမှာချစ်တော်မိတ်ဆွေအဲ့ဒီပြောတဲ့နောက်ကိုလိုက်တဲ့သူကပြည့်စုံတဲ့သူမဟုတ်ပါဘူးလောကမှာရှိတဲ့သင်လို့အပြစ်သားပါပဲဒီနေ့အပြစ်သားချင်းချင်းကကျွန်တော်လမ်းပြဖို့မဟုတ်ဘူးဖခင်ရဲ့နှုတ်ကပတ်တော်အားဖြင့်ကျွန်တော်အားလုံးကလမ်းပြနေတဲ့ခါမှာ မှန်သလားမှားသလားဆိုတာကိုဒီနေ့ကျွန်တော်အားလုံးကဖခင်ရဲ့အလိုတော်တိုင်းသက်ရှင်ဖို့ဖြစ်တယ်။ဒါကြောင့်ရှင်ဝံခန်းကြီး၈အပိုင်းငယ်၃မှာကိုတော်ဤတမန်တရားလို့ဆိုလိုရ၌သင်နဲ့ကျွန်တော်တို့ရဲ့ထင်မြင်ယူဆကြမဟုတ်ဘူး။ဒါကြောင့်တမန်တရားကိုလည်းသိကြတဲ့ဖြင့်ထိုတရားသည်သင်တို့ကိုလွတ်ကြလိမ့်မည်။ဒါကြောင့်တမန်တရားကိုသိတဲ့အခါမှာအဲ့ဒီတရားဟာဆိုရှင်ဒီနေ့ကျွန်တော်တို့ရဲ့လောကမှာရှိတဲ့အမောင်တရားကကျွန်တော်ကနေမှာလွတ်ချင်းအခွင့်ကိုရမယ်တဲ့။ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာမိတ်ဆွေတို့ကိုအားပေးခြင်းနဲ့အသက်တာမှာမိသားစုသာဝရပြောရွှေ့ခြင်းနဲ့မိသားစုရဲ့နိုင်ငံလေးမိသားစုရဲ့အိမ်တော်လေးခါဆိုရှင်ကောင်းကင်နိုင်ငံတော်သားလေးတွေအဖြစ်နော်လောကရဲ့လယ်မှာရှိနေခြင်းနဲ့ဆိုရင်အဓိကပါပဲလေမိသားစုကနှုတ်ကပတ်တော်နဲ့သွားဖို့ဖြစ်တယ်။နေတိုင်းနှုတ်ကပတ်တော်တမချန်းစာကိုဖတ်ပြီးတော့ဖရားတီမှာဆိုရှင်ဆုတောင်းကြမယ်။ဖရားနဲ့မွေးတယ်ရောကြမယ်ဆိုရင်ကိုရောနဲ့တူအမြဲတမ်းကျွန်တော်အားလုံးကမျက်နှာချင်းဆိုင်နေမှာဖြစ်တယ်။နော်အမှန်တရားထဲမှာကျွန်တော်အားလုံးကရှောင်းလန်းနေတဲ့ခါမှာမိသားစုလည်းစိတ်ချမ်းသာမယ်။မိမိရဲ့အသက်တာမှာလည်းပဲပြုမှုဆောင်ရွက်ကြံစည်လင်မယ့်အရာအားလုံးကစိတ်ချမ်းသာကိုကျမ်းပါနဲ့လှုပ်ဆောင်နေတဲ့မှာအရာအားလုံးအောင်မြင်ခြင်းခွင့်ကိုရနေတဲ့ခါမှာအဲ့ဒီစုကျေးဇူးကဘယ်ကနေလာတယ်။ဘုရားဒီကနေမှာဓာတ်ရိုက်လာတာဖြစ်တယ်။ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့အဓိကအားပေးခြင်းနဲ့သင်တို့ရဲ့တက်တာမှာလိဟင်းမှုရှိနေတဲ့ဘဝလေးကိုပြန်ပြီးတော့အဖတ်ဆေပါ။ဘာကြောင့်လဲ။နေ့စဉ်နေ့တိုင်းဘုရားရဲ့တမန်တော်ကိုဖတ်ရှုပါ။ဘုရားနဲ့တူမျက်နှာချင်းဆိုင်စကားပြောပါ။ကိုတော်သားလေးရင်ကျွန်ုပ်ဘုရားဖြစ်တဲ့အတွက်ကြောင့်ကိုယ်တော်ပြောတဲ့စကားအတန်တွေကဒီနှုတ်ကပတ်တော်ထဲမှာရှိတယ်။ကိုတော်ကျွန်တော်တို့ကိုဘာပြောနေတာလဲဆိုတာကိုကျွန်တော်သိချင်တယ်ဆိုရင်နှုတ်ကပတ်တော်ကိုဖွင့်ပါချစ်တော်မိတ်ဆွေပေါင်းတို့ကိုတော်ရဲ့တန်ခါတို့ရှင်တင့်ကိုပြန်လဲပြီးတော့ပြုတ်တဲ့ခါမှာတင်ခါတို့ရှင်ကိုတော်ဖျားနဲ့စကားပြောတဲ့ခါမှာလုံးဝစိတ်ချပြီးတော့တကယ်ပဲဝမ်းမြောက်နိုင်မှာဖြစ်တယ်။ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာအဓိကအရေးကြီးတဲ့အချက်ကိုမမေ့ဖို့ရန်အတွက်တမန်တော်တိကိုတော့နှုတ်ကပတ်တော်ကိုကျွန်တော်အားလုံးကနေ့စဉ်နဲ့ရက်မြလေ့လာဖတ်ရှုရင်းနဲ့ကျွန်တော်တို့ရဲ့မိသားစုကျွန်တော်တို့ရဲ့အတိုင်းဝိုင်းကျွန်တော်ရဲ့တကူရေးတကာရအားလုံးကဆိုရှင်ဘယ်တော့မှမတိမ်မရိမ့်မနဲ့ဘုရားသခင်ရဲ့လမ်းပြပို့ဆောင်ခြင်းကိုခံစားရပြီးတော့အမှန်တရားပဲမှာအမြဲတမ်းပဲမယက်တည်ပြီးတော့မှန်ကန်တဲ့ဘုရားဖြစ်တဲ့မြေကြီးသားပေါင်းအားလုံးကိုးကွယ်တိုက်တဲ့ဘုရားသခင်ကိုကျွန်တော်အားလုံးကလုံးဝယုံကြည်စိတ်ချစွာနဲ့ကိုးကွယ်ခြင်းအားဖြင့်ဘုရားပေးမဲ့စုစည်းစုလက်ဆောင်အားလုံးအပြည့်ဝခံစားရမယ်ဖြစ်တယ်ဆိုတဲ့အကြောင်းကိုတဲ့ငောင်းပါလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖျားကောင်းကြီးချပါပါစေခေတ္တခဏဆုတောင်းကြပါစို့အထက်ကောင်းငယ်ပုံ၌တရှိမွန်ထရရှင်ပါဗျာဒီနေ့တမန်တော်သည်ကိုရှင်ဖျားရဲ့နှုတ်တော်တက်တွေဖြစ်ပါတယ်သာသမီပေါင်းတို့သည်လောကသားတို့သည်ဒီနေ့ဒီတမန်တော်ကိုဖတ်ဖို့လေ့လာဖို့ရန်အတွက်အလုံးအမပင်အားနေနေကြပါတယ်ဒီနေ့ဒီထဲမှာကျွန်တော်လည်းပါတယ်လို့ဒီနေ့နာတော်တာဆင်နေကြကုန်သောဓမ္မမိတ်ဆွေများလည်းပါဝင်နေကြပါတယ်မိမိတို့ရဲ့အားနဲ့ချက်ကိုပြန်လှည့်ပြီးတော့နောင်တတန်ဝေကတွေရပြီးတော့ကိုရှင်ဖျားနဲ့တူများများစကားပြောနိုင်ဖို့ရန်အတွက်ကိုယ်တော်ရှင်ပြားရဲ့လူတော်တိုင်းအသက်တာကိုရှင်သန်နိုင်ဖို့ရန်အတွက်ကိုရောရဲ့ကောင်းချီးတွေကိုပြည့်ဝစုံလင်စွာခံစားရဖို့ရန်အတွက်အမှန်တရားကိုအမြဲတမ်းပဲသိရှိပြီးတော့မှန်ကန်တဲ့ဖျားကိုပဲသစ္စာရှိစွာနဲ့ကိုးကွယ်နိုင်ဖို့ရန်အတွက်ဒါမျိုးတို့ဒီအမှန်တရားဒီတမန်တော်မှာရှိတဲ့အတွက်ကြောင့်ကောင်းဆုံးရှာဖွေမိတီးပြီးတော့နေ့စဉ်နေ့ရက်မြမိသားစုဖတ်ရှုခြင်းမိသားစုကိုးကွယ်ယုံကြည်ခြင်းအပြင်ဤနှုတ်ကပတ်တော်အပြင်လမ်းပြမှုကိုခံစားရပြီးတော့အမြဲတမ်းပဲတသားရရာဖြစ်ကိုရှင်ပြားရဲ့ပို့ဆောင်ကောင်းချီးတွေကိုခံစားပြီးတော့လောကရဲ့လယ်မှာဝမ်းမြောက်နိုင်တဲ့သားသမီးများရှင်လန်းနိုင်တဲ့သားသမီးများငြိမ်းချမ်းငြိမ်သက်တာရခြင်းကိုခံစားရတဲ့သားသမီးများဖြစ်ဖို့ကြောင့်ဆက်လက်ကောင်းချီးပေးလမ်းပြတော်မူခြင်းကြောင့်မြန်မာတော်ရည်ရှိတဲ့နာမတော်ကိုမြည်ပြီးစီတောင်းပါတယ်
လေးချင်းအသားမြတ်အစီအစဉ်ကိုနာတော်တာဆင်နေကြတဲ့တောတာရှင်များမင်္ဂလာပါရှင်တောတာရှင်တို့ရေဒီကနေ့ဘိုးဘေးတို့ပေးသောသင်ခန်းစာအစီအစဉ်မှာဘိုးဘေးကြီးအေးနောက်အကြောင်းကိုနာတော်တာဆင်ရင်သင်ခန်းစာရယူနိုင်ကြပါစေနှုတ်ကပတ်တော်ကဘယ်လိုဖော်ပြထားသလဲဆိုရင်အေးနောက်ဒီအနှစ်300ပတ်လုံး ဖျားသခင်နှင့်အတူသွားလာ၍သားသမီးများကိုမြင်လေ၏။အင်းနောက်အသက်နှစ်ပေါင်း365နှစ်ကတည်းကအင်းနောက်သည်ဖျားသခင်နှင့်အတူသွားလာ၏။နောက်တဖန်သူသည်မရှိအကြောင်းမူကားဖျားသခင်သိမ်းယူတော်မူသောကြောင့်ဒီလို့ဖော်ပြထားပါသည်။သောတာရှင်တို့၏အင်းနောက်ဟာကဘာဦးချမ်းငားမှပါရှိတဲ့အာလုံသောဘိုးဘေးတို့ရဲ့တွင်ပြင်တွေကိုချိုးချေခဲ့ပါတယ်။အနှစ်တစ်ထောင်နီးပါအသက်ရှင်ပြီးမှသူဟာတည်ဆုံသွားခဲ့ခြင်းမဟုတ်ပါဘူး။သူဟာမြေကြီးပေါ်မှာ365နှစ်သာနေခဲ့ရပြီးနောက်ပျောက်ကွယ်သွားခဲ့ပါတယ်။သူရဲ့အသက်တာတစ်ခုလုံးအကြောင်းကိုတမန်ကျမ်းစာအခန်းငယ်၄ခုဖြင့်သာတိုးတိုးတုတ်တုတ်ဖော်ပြထားခဲ့ပြီးမယ်။အဲ့ဒီဖော်ပြချက်ကိုသူဟာဖျားသခင်နဲ့အတူသွားလာ၏ဆိုတဲ့စကားစုလေးတစ်ခုနဲ့အချင်းချုံထားခဲ့ပါတယ်။အဲ့ဒီအချက်ဟာဘယ်အရာကိုအတိတ်ပဲဖော်ဆောင်တယ်ဆိုတာအာယုံစိုက်ကြပါစို့။ပထမဦးဆုံးအနေနဲ့ကဘာဦးချမ်းအခန်းကြီးကအငယ်20နှစ်မှာပထမဆုံးသောရှင်သွေးကိုရရှိပြီးနောက်အင်းနောက်ဟာဖျားသခင်နဲ့အတူတူသွားလာခဲ့ပါတယ်။ညသောအဖြစ်ဖခင်တွေဟာပထမဆုံးသောသားဒါမှမဟုတ်သမီးကိုအဦးဆုံးမြင်တွေ့ရတဲ့အခါမှာစိတ်လှုပ်ရှားမှုရှိကြသလိုအေးနောက်လည်းသူ့ရဲ့အဦးဆုံးမြင်ရတဲ့သားကိုမြင်တွေ့ခဲ့ရတဲ့အခါသူ့ရဲ့နှလုံးသားကိုအထူးတလဲဘဝင်ခိုက်သွားစေခဲ့ပါတယ်ဒီအချက်ဟာကောင်းကင်ဘုံရှင်ဖခမီးတော်ရဲ့ချစ်ချင်းမြတ်တာတော်ကိုပုံမိုခိုင်လုံစေပြီးပို့ပြီးတော့လည်းနဲ့နေစေပါတယ်ဖခင်သခင်ရဲ့ချစ်ချင်းမြတ်တာတော်ကိုကျမတို့ရဲ့သားသမီးငယ်တို့အားဖြင့်ပုံမကောင်းမစွာမြင်တွေ့နားလည်ရပါသလားဒါမှမဟုတ်ကျမတို့မှတဆင့်သူတို့ဟာဖျားသခင်ရဲ့ချစ်ချင်းမြတ်တာတော်ကိုမြင်တွေ့နေကြရပါသလားဆိုတာစဉ်းစားကြပါစို့သောတာရှင်တို့ရေဒုတိယအချက်အနေနဲ့အေးနောက်ဟာရာစုနှစ်သုံးစုတိုင်တိုင်ဖျားသခင်နဲ့တွာလာကြောင်းကိုတမန်ကျမ်းစာမှာဖော်ပြထားပါတယ်အဲ့ဒီနှစ်ပေါင်း300အတွင်းဘဲအခွင့်အထူးတွေကိုရရှိခဲ့ပြီးဘဲစိန်ခေါ်ချက်တွေကိုရင်ဆိုင်ခဲ့ရပါသလဲ။တင်တို့အနေနဲ့ရောဖျားသခင်နဲ့အတူနှစ်ပေါင်းဘယ်လောက်ကြာအောင်သွားလာနေခဲ့ပါသလဲ။ဒါမှမဟုတ်တင်တို့ရဲ့အသက်တာမှာဖျားသခင်နဲ့အတူအချိန်ဘယ်လောက်သွားလာသလဲ။တင်တို့အစာမစားခင်အချိန်မှာတမိနစ်ကြာဆူတောင်းခြင်းဖြင့်ဖြတ်ကျော်ခဲ့တာဒါမှမဟုတ်နာနဲ့ရဝုနဲ့ညဥ်ရံဝတ်ပြုခြင်းအတွက်မိနစ်20လောက်အချိန်ယူနေရပါသလားကျမတို့ရဲ့ခရီးလမ်းတွေပြောစကားတွေနဲ့ဆုံးဖြတ်ချက်တို့မှာဖျားသခင်ရှိနေတော်မူတယ်ဆိုတာမကြာခဏစဉ်းစားမိကြပါရဲ့လားအေးနောက်အနေနဲ့ကတော့အဲ့ဒီလောက်ရအားလုံးကိုနှစ်ပေါင်း300တိုင်တိုင်လှုပ်ဆောင်ခဲ့ပါတယ်နောက်တစ်ချက်ကကဘာဦးချမ်းခန်းကြီးငါအငယ်20နှစ်မှာသူသွားလာသည်ဆိုတဲ့အချက်ဟာလှုပ်ဆောင်ချက်ကိုပြန်လည်ရည်ညွှန်းတဲ့အတိတ်ပဲတက်ရောက်တယ်။သူဟာမိမိဘာသာသွားလာခဲ့တဲ့ဆိုတဲ့တစုံတရာအကြောင်းအရာနဲ့ဆင်တူတယ်လို့ရှိပါတယ်။ဒီအချက်ကဖျားသခင်ရဲ့နဘေးမှာချီတက်ဖို့အင်းနောက်ဟာခိုင်မာတဲ့ဆုံးဖြတ်ချက်ကိုချခဲ့တဲ့အတိတ်ပဲကိုဖော်ဆောင်ပါတယ်။ဒီလိုလှုပ်ဆောင်ဖို့သူဟာရည်ရွယ်ချက်ရှိခဲ့တယ်ရည်ရွယ်ချက်ရှိတဲ့အတိုင်းစူးစမ်းဆောင်ရွက်မှုလည်းရှိခဲ့ပါတယ်။သူဟာလူသားတယောက်ရဲ့ကြိုးပမ်းမှုအပြင်ကက်တင်ချင်းကိုရရှိခဲ့ခြင်းမဟုတ်ပါဘူး။တကယ်တမ်းအားဖြင့်တော့သူဟာသခင်ယေရှုနဲ့အတူရှိနေဖို့ဆက်လက်ပြီးမကွဲမကွာရှိနေဖို့ဆန္ဒရှိခဲ့ပါတယ်။သောတာရှင်များရှင်။ဖခင်သခင်နဲ့ယခုအသက်တာမှာအတူတကွသွားလာကြတဲ့လူတို့ဟာထာဝရကာလတစ်လျှောက်လုံးမှာပါဝင်ဆက်ကပ်ပြီးဖခင်သခင်နဲ့အတူသွားလာကြရမှာဖြစ်ပါတယ်။အေးနောက်ဟာဖျားသခင်နဲ့တစ္ဆာရှိစွာအတူသွားလာပါတယ်။နောက်တဖန်သူမရှိအကြောင်းမူကားဖျားသခင်သိမ်းယူတော်မူသောကြောင့်ဒီလိုဟောပြထားပါတယ်။သောတာရှင်တို့ရေအေးနောက်လိုတည်ချင်းကိုမမြင်ဆန်းရပဲဖျားသခင်ကိုတစ္ဆာရှိတဲ့လူတွေကိုယေရှုခရစ်တော်ဖျားကတင်ဆက်ခေါ်ဆောင်မဲ့အချိန်လဲရောက်ရှိလာပါလိမ့်မယ်။ယေရှုခရစ်တော်ခေါ်ဆောင်သွားခံရတဲ့လူတွေဖြစ်ကြပါစေလို့ရှေးဘိုးဘေးကြီးအင်းနောက်လိုလေဖျားသခင်ပေါ်တစ္ဆာရှိပြီးဖျားသခင်နဲ့အတူမိသဟာရဖွဲ့နိုင်သူတွေလည်းဖြစ်ကြပါစေဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူသောဖဖျားသခင်သားသမီးတယောက်စီတို့ဟာနေ့စဉ်ဖျားသခင်နဲ့အတူသွားလာပြီး ဖျားသခင်ရဲ့စကားကိုနားထောင်တတ်သူများဖျားသခင်အပေါ်တစ္ဆာရှိသူများဖြစ်စေရန်မဆတော်မူပြီးကိုရောဖျားလာရောက်သိမ်းဆဲတဲ့အခါမှာလည်းပါဝင်နိုင်ဖို့ကိုရောဖျားလာရောက်သိမ်းဆဲတဲ့အခါမှာလည်းပါဝင်နိုင်ဖို့မဆတော်မူပါမည်အကြောင်းယေရှုခရစ်တော်ဖျားရဲ့မဟာနာမတော်ကိုအမိပြုလျက်တောင်းလျှောက်ပါ၏ဖခင်စွာသောဖျားအာမင်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ပင်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
တော်တော်ရှင်များရှင်ညှိုလင့်ချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။